တောင်တရုတ်ပင်လယ်ပြင်တွင်လိုင်းနာလှုပ်ဆောင်ရမယ့်ကျင်းဝန်နီလန် COC ရေးဆွဲရေးမှူးပေါင်းတစ်ခုပေါ်အရှိတောင်အာရှနိုင်ငံသားဦးဝင်ကြီးတွေစနေနေ့ကသဘောတူညီလိုက်ကြပါပြီ။ဖိလစ်ပိုင်နိုင်ငံမနီလာမြို့တော်မှာကျင်းပနေတဲ့အကြိမ်50မြောက်အာဆီယံနိုင်ငံသားဦးဝင်ကြီးတွေရဲ့အစည်းအဝေးအတွင်းအခုလိုသဘောတူညီလိုက်ကြတာပါ။ဩဂုတ်လ6ရက်ဒီကနေ့မှာကျင်းပမယ့်အာဆီယံတရုတ်ဝင်ကြီးအဆင့်အစည်းအဝေးမှာသဘောတူချမှတ်နိုင်ရေးအတွက်ဒီ COC ရေးဆွဲရေးမှူးပေါင်းကိုဝင်ကြီးတွေကထောက်ခံလိုက်ကြတဲ့အကြောင်းဖိလစ်ပိုင်နိုင်ငံသားဦးဝင်ထဏပြောခွင့်ရရူဘီစပီယာဘိုလီဗာကအစည်းအဝေးအပြီးပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်။ပိုင်ဆိုင်မှုအငင်းပွားနေတဲ့ရေပြင်မှာတင်းမာမှုတွေဖြစ်နေတာကိုကင်တွယ်ဖြေရှင်းဖို့နှစ်ပေါင်းများစွာစ조사လာကြတာကနေအခုလို COC ရေးဆွဲရေးမှူးပေါင်းကိုသဘောတူညီလိုက်ကြတာကြောင့်အဓိကဖြစ်တွန်းတိုးတက်မှုတစ်ခုအဖြစ်မြင်နေကြပါတယ်။ဒါပေမဲ့လည်းတရုတ်နိုင်ငံအတွက်တန်တမာရေးအောင်မြင်မှုတစ်ခုအဖြစ်ထက်ပိုပြီးမမြင်ကြသူတွေလည်းရှိနေပါတယ်။အာဆီယံအဖွဲ့ကိုတည်ထောင်တာဒီလ၈ရက်နေ့ဆိုရင်နှစ်50မြောက်တော့မှာဖြစ်ပြီးစာပြီးတည်ထောင်ချိန်ကတည်းကဆိုရင်ဒေသတွင်းညဉ့်ညံ့ရေးနဲ့တည်ငြိမ်ရေးအတွက်ပါပါဝင်လှုပ်ဆောင်နိုင်ခဲ့တဲ့လေးစားခံရတဲ့ဒေသတွင်းအဖွဲ့အစည်းတစ်ခုဖြစ်ဖြစ်ထွန်းတိုးတက်ခဲ့ပြီလို့ဖိလစ်ပိုင်နိုင်ငံသားကြီးဝန်ကြီးကပြောပါတယ်။မနီလာမြို့တော်မှာကျင်းပတဲ့အခြားဆက်ဆက်အစည်းအဝေးတွေကတော့၁၈ချိန်မြောက်အာဆီယံအပေါင်းအသုံးနိုင်ငံသားကြီးဝန်ကြီးအစည်းအဝေး၊9ချိန်မြောက်အရှေ့အာရှထိပ်သီးဆိုင်ရာနိုင်ငံသားကြီးဝန်ကြီးအစည်းအဝေးနဲ့24ချိန်မြောက်အာဆီယံဒေသဆိုင်ရာဖိုရမ်တွေဖြစ်ပါတယ်အမေရိကန်နိုင်ငံသားဦးဝန်ကြီးတယ်လာဆန်ဟာလည်းတက်ဆိုင်ရာဆက်ဆက်အစည်းအဝေးတွေကိုတက်ဖို့မနီလာကိုရောက်နေပါပြီ